အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကသူတို့ယူဆချက်အပြင်အဇော့ဖ်ပင်လယ်နဲ့ကာတ်ရေလက်ကြားတို့မှာတွာလာနေတဲ့နိုင်ငံတကာရေရင်တွေကိုရုရှားတို့ကဟန်တားနှောက်ယှက်နေတယ်လို့ဆိုတာတွေကိုဆက်မလုပ်ဖို့ကြာတာပေးနေကတောင်းဆိုလိုက်ပါတယ်။ရုရှားနိုင်ငံရဲ့အဲဒီလိုရက်တွေဟာယူကရိန်းနိုင်ငံရဲ့စီးပွားရေးအားနည်းသွားစေဖို့ကြိုးစားတာဖြစ်တယ်လို့ဆိုပြီးရပ်ပစ်ဖို့ပြောတာပါ။အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဟက်သာ နိုဝတ်ကရေကြောင်းတွာလာရေးကိုရုရှားကဟန်တားနှောက်ယှက်တာဟာယူကရိန်းနိုင်ငံထိခိုက်ပြီးမတည်ငြိမ်ဖြစ်အောင်ဆက်လုပ်နေတာရဲ့နောက်ထပ်ဥပမာတွေဖြစ်တဲ့အပြင်နိုင်ငံတကာသတ်မှတ်ချက်တွေကိုဂရုမစိုက်တာလည်းဖြစ်ပါတယ်လို့ပြောပါတယ်။ရုရှားနိုင်ငံဟာအေဘီလာကလေးကကုန်စည်သင်းမောတွေကိုနှောင့်နှေးအောင်လုပ်နေပြီးကုန်တင်သင်းမော16ဆင်းထက်မနည်းယူကရိန်းစိတ်ကမ်းတွေကိုမသွားနိုင်အောင်တားထားတယ်လို့အမေရိကန်ကစွပ်စွဲထားပါတယ်။ယူကရိန်းပိုင်ခရီးမီးယားဒေသကိုရုရှားကတူပိုင်နယ်ဖြစ်တရားမဝင်ရယူပြီးယူကရိန်းရှေ့ပိုင်းမှာရုရှားလူလာတဲ့တီးခြားခွက်ထွက်ရေးဝါဒီတွေနဲ့ယူကရိန်းတပ်ဖွဲ့တွေကြားပဋိပက္ခဖြစ်အောင်2014ခုနှစ်ကတည်းကသွေးထိုးလှုပ်ဆောင်လာတာကြောင့်ရုရှားနဲ့ယူကရိန်းကြားဆက်ဆံရေးအဆင်မပြေဖြစ်နေတာပါအမေရိကန်ဘက်ကအခုလိုတောင်းဆိုထားတာနဲ့ပတ်သက်ပြီးရုရှားဆွေရဘက်ကတုံ့ပြန်ချက်ကတော့ထွက်မလာသေးပါဘူး